လူငယ်ရဲ့နှစ်နှစ်ကျော်အာရဗ်ຫນွေဦးဒေါ်လာရေးလူလူလှုပ်ရှားမှုကြောင့်ပြုတ်ကျပြီးအထိမ့်သိမ်းခံနေရတဲ့တမရာဟောင်းဟော့စနီမူဘာရက်လွှတ်ပေးဖို့အီဂျစ်တရားရုံးကဒီကနေ့အမိန့်ထုတ်လိုက်ပြီးလို့တရားရေးနဲ့လုံခြုံရေးတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။မူဘာရက်ရဲ့ရှေ့နေဖာရစ်အယ်ဒီပ်ကမနက်ဖြန်အစောဆုံးထားပြီးမူဘာရက်ကိုလွှတ်ပေးနိုင်တယ်လို့ Reuters သတင်းဌာနကပြောဆိုလိုက်တာပါ။အာရဗ်ຫນွေဦးဒေါ်လာရေးလူလူလှုပ်ရှားမှုအတွင်းဆန္ဒပြသူအတော်များများတေဆုံးရတဲ့အထိအကြမ်းဖက်ဖြိုခွဲခဲ့တာကိုမဟာတားဂိုင်နဲ့နိုင်ခဲ့တာနဲ့ပတ်သက်ပြီးအသက်85နှစ်အရွယ်ဟော့စနီမူဘာရက်ကိုတရားစွဲဆိုခဲ့ပါတယ်။ဒါပေမဲ့အဲ့ဒီအမှုကိုတရားရုံးကပြန်လည်သုံးသပ်စစ်ဆေးခဲ့ရမှာဘယ်ဥပဒေနဲ့မှသူ့ကိုထိမ့်သိမ်းထားစရာအကြောင်းမရှိတဲ့အတွက်ဒီကနေ့လွှတ်ပေးဖို့အမိန့်ချမှတ်လိုက်တာလို့ဆိုပါတယ်။မူဘာရက်နဲ့သူ့ရဲ့သားတွေဟာသူ့ရဲ့နန်းတော်တမျှခန်းနားလာတဲ့အိမ်တွေကိုဆောက်လုပ်ဖို့ပြည်သူဗန္ဒာငွေတွေအလွယ်သုံးစားလုပ်ခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတရားရုံးကအပြစ်မရှိကြောင်းတနင်္လာနေ့ကအမိန့်ချမှတ်ခဲ့ပါတယ်။အီဂျစ်အာဏာပိုင်တွေကမွတ်စလင်ညီကိုတော်များအဖွဲ့ပြောခွင့်ရသူနဲ့အဲ့ဒီအဖွဲ့နဲ့ဆက်နွယ်နေတဲ့ရဲရဲတောက်တရားဟောဆရာတယောက်ကိုလည်းဖမ်းဆီးလိုက်ပါတယ်။အီဂျစ်ဂျားဖြတ်အစိုးရကအဖြုတ်ချခံတမရမော်စီရဲ့မွတ်စလင်ညီကိုတော်များပါတီကိုဆက်လက်ဖိအားပေးတဲ့အနေနဲ့အခုလိုအဖမ်းဆီးတွေပြုလုပ်နေတာဖြစ်ပါတယ်။